Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ1ရက်တောက်ကြနေညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြညပဲသတင်းတွေကိုနန်းလောင်နယ်တူချင်ညာပေးသွားမှာဖြစ်ပါတယ်။တူရကီလုံခြုံရေးဖွဲ့ဝင်15ဦးပါဝင်လူ19ဦးကိုအမေရိကန်တရားရုံးကဆွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်ဆိုပြီးတော့တူရကီသမ္မတအာရဝန်ကပြောလိုက်ပါတယ်။တက်ဆက်နဲ့လူဝီဇီယားနာပြည်နယ်ကမုံတိုင်းနဲ့တင်ပြည်သူတွေအတွက်ရမုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဗီဒိုကပြောလိုက်ပါတယ်။ကန်ညာသမ္မတဦးဟူကန်ညာတက်ကပြီးခဲ့လကသူနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ကြနေမှာပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
အခုညပိုင်းနာဆင်ရမယ့်သတင်းလှော်လေးတွေမှာတော့ရခိုင်ပြည်နယ်တွေကမတည်မငြိမ်ဖြစ်ရရက်တွေကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစော်ကိုလက်တလောသူမြင်ခဲ့သမျှဆက်သွယ်မေးမြန်းထားတာနဲ့အတူသတင်းသမားတွေကိုတက်မတော်ကတရားစွဲဆိုထားတာတွေကိုအမှုကြေးအေးပေးလိုက်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်တာနဲ့သက်သက်လို့လည်းအခုလိုကြားကြရမှာပါ
တရင်သမားတွေပြန်ဖြတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာရယ်နောက်ပြီးတော့သူတို့အခုလိုမျိုးကျွန်တော်တို့ရဲ့အလုပ်ပေါ်မှာအဖိမှတ်ပြုတ်တယ်ဆိုတဲ့ဥစ္စာကတော့ခုနကအမြင်ပြောင်းသွားတာပေါ့ဆိုတဲ့အခါမှာကျွန်တော်အဲ့အမြင်ပြောင်းလဲမှုကရေရှည်ခံမယ်ဆိုလို့ရှိရင
် ARD သတင်းဌာနအဲ့ဒီတာချုပ်ရဲ့တွေ့ပြချက်နဲ့အတူနှာစင်နိုင်ပါလေရှင်အခုအရင်ဆုံးတော့တောက်ကြနေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်
တူရကီသမ္မတရေဂျက်တာအီအာရိုဝန်ကပြီးခဲ့တဲ့မေလကဝါရှင်တန် DC ကိုလာရောက်ခဲ့တဲ့အတွင်းငင်းငန်းသာဆန္ဒပြတဲ့သူတွေကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့တူရကီလုံခြုံရေးဖွဲ့ဝင်15ဦးပါဝင်စုစုပေါင်းလူ19ယောက်ကိုအမေရိကန်တရားရုံးကဆွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်ဆိုပြီးတော့သမ္မတအာရိုဝန်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာတရားရေးစနစ်ဘယ်လိုလဲပတ်လုဆောင်နေတဲ့ဆိုတာဒီဆွဲချက်ကရှင်းရှင်းလင်းလင်းပြတ်သားနေတာဖြစ်ပြီးတော့သူ့အနေနဲ့အခုလအတွင်းနယူးယောက်မြို့ကိုသွားရောက်တဲ့အခါမှာသမ္မတ Trump နဲ့ဒီကိစ္စကိုဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအာရဝန်ကတောက်ကြနေကအစ္စတန်ဘုလ်မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ပြီးခဲ့မေလကတူရကီသမ္မတအာရဝန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဝါရှင်တန်မှာတွေ့ဆုံပြီးတဲ့နောက်တူရကီတန်အမတ်ရဲ့နေအပြင်ဘက်မှာငင်းငန်းစွာဆန္ဒပြတဲ့သူတွေကိုတူရကီလုံခြုံရေးတပ်ဖွဲ့တွေကကိုထိလက်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗီဒီယိုတွေမှာတော့တူရကီလုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုထိုးချိတ်ပြီးတော့ခြေထောက်နဲ့ကန်ခဲ့တာတွေကိုပြခဲ့ပါတယ်။တရားမဝင်ကာဒစ်တန်အလုပ်သမားပါတီ PKK ပါတီဝင်တွေကတူရကီသမ္မတကိုဆန္ဒပြတာကိုအမေရိကန်ရဲတပ်ဖွဲ့ကအကာအကွယ်ပေးဖို့ပြက်ကွက်ပြီးတဲ့နောက်သမ္မတအာရဝန်ရဲ့လုံခြုံရေးအဖွဲ့အကြီးအကဲပါဝင်လုံခြုံရေးတာဝန်ရှိသူတွေကသူ့ကိုအကာအကွယ်ပေးခဲ့တာဖြစ်တယ်လို့သမ္မတအာရဝန်ကပြောပါတယ်။အမေရိကန်လုံခြုံရေးအာဏာပိုင်တွေဟာသူတို့ကိုယ်စားလှယ်အဖွဲ့ရဲ့လုံခြုံရေးစိတ်ချရအောင်မလုပ်ပေးနိုင်ခဲ့ပဲပေါ်ရော့ခဲ့တယ်လို့လည်းတူရကီအစိုးရကဝေဖန်လိုက်ပြီးဒီချက်ကိုအန်ကာရာမှာရှိတဲ့အမေရိကန်တာမတ်ကိုပေးပို့ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုအမိန့်ကြောင့်အမေရိကန်ပြည်ဝင်ခွင့်ဗီဇာအငင်းပယ်ခံရတဲ့နိုင်ငံခြားသားတွေဟာအစိုးရရဲ့အကူအညီနဲ့ဗီဇာပြန်လည်လျှောက်ထားနိုင်မှာတော့မယ်။ကြာရာပတိနေ့ကချလိုက်တဲ့စီရင်ချက်ကြောင့်အစိုးရရဲ့အကူအညီကိုရရှိကြမှာပါ။ဗီဇာငင်းပယ်ခံရတဲ့ပြည်ပကလူတွေဟာတရားရေးဌာနရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့၃လအတွင်းဗီဇာပြန်လည်လျှောက်ထားနိုင်ကြောင်းနိုင်ငံသားအခွင့်အရေးဆိုင်ရာရှင်းလင်းတွေနဲ့သမ္မတထရမ့်အစိုးရတို့သဘောတူညီမှုတစ်ခုရလိုက်တာဖြစ်ပါတယ်။အပြန်အလှန်အချင်းတိုင်ကြားချက်အလုံးကိုရုပ်သိမ်းပေးရမှာဖြစ်တယ်လို့တရားလူတွေဘက်ကပြောပါတယ်။Mr. Trump သမ္မတတာဝန်ယူပြီးတော့တရင်းတစ်ပတ်အတွင်းမှာပဲအီရန်၊အီရတ်၊လီဗျား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယီမင်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ပိတ်ပင်တဲ့သမ္မတအမိန့်ကိုလက်မှတ်ရေးထိုးလိုက်တာပါ။ဒီအမိန့်ကြောင့်အမေရိကန်နဲ့ပြည်ပနိုင်ငံတွေမှာကန့်ကွက်ဆန္ဒပြမှုတွေလည်းကြဲကြဲပြင်းပြထွက်ပေါ်ခဲ့ပါတယ်။သမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်ပြီးရှိတဲ့အကြံမှာပဲပြည်내တရားသူကြီးတွေကသမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကိုပယ်ချခဲ့ကြပါတယ်။တရားရုံးတွေမှာအယူခံဝင်နာချက်စာရင်ပြင်ဆင်ရေးဆွဲမယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရှေ့တောင်ပိုင်းမှာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်내ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့အမျှမုန်တိုင်းတန်တင်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်ဗီဒိုကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်နဲ့လူအီဇီယားနာပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးတော့ ဝင်ရောက်တိုက်ခတ်သွားခဲ့တဲ့ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့်စက်တင်ဘာလအတွင်းမှာမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်ရမုံငွေတွေပေးထားပြီးဖြစ်တယ်လို့လည်းအင်မီတော်အမိမြေလုံးတွေအကြံပေးတွန်ဘော့ဆော့ကပြောပါတယ်။မုန်တိုင်းကြောင့်အင်ဂျင်တသိန်းထိခိုက်ပျက်စီးသွားခဲ့ပြီးတော့အဝေးပြေးလမ်းမတွေတံတားတွေနဲ့အခြားအခြေခံအဆောက်အုံတွေလည်းထိခိုက်သွားတယ်လို့သူကပြောပါတယ်။အထူးသဖြင့်အမေရိကန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဟူစတန်မြို့ဟာမုန်တိုင်းနဲ့အကြီးကျယ်ခံလိုက်ရတာဖြစ်ပါတယ်။ဒါပေမဲ့ဟူစတန်မြို့ရဲ့စီးပွားရေးလုပ်ငန်းတွေဟာလည်းပတ်နေပြီးနလန်တူမဲ့လက္ခဏာတွေတွေ့ရတယ်လို့ဟူစတန်မြို့ရဲ့ဝန်ကပြောပါတယ်။တစ်ချိန်တည်းမှာပဲအတ္တလန္တိတ်သမုဒ္ဒရာနဲ့မက္ကဆီကိုပင်လယ်ကွေ့တွေထဲမှာနောက်ထပ်အင်အားပြည့်မုန်တိုင်းတွေအားကောင်းလာနေပြီးတော့ကရေဘီယံနဲ့အမေရိကန်အရှေ့တောင်ဘက်ခြမ်းတွေကိုဥတီလာနေပုံရတယ်လို့အမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးဌာနကပြောပါတယ်ခင်ဗျာ။
သမရဒေါ်နယ်ထရမ်ဟာတောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ဖြစ်ဂျော့ချ်တောင်းတက္ကသိုလ်ကပါမောက္ခဗစ်တာချာကိုရွေးချယ်လိမ့်မယ်ဆိုပြီးသတင်းတွေထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဒုံးကျည်ဆန္ဒပြလုပ်ပြီးပြန်ဆတဲ့လုပ်ရက်တွေကိုကင်တွယ်ရမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားသဘောမတူညီမှုတွေတိတိတသားဖြစ်နေပုံရတာကြောင့်ဒီလိုအရေးကြီးတဲ့တန်တမာရေးလုပ်ငန်းရက်တွေမှာမြောက်ကိုရီးယားဆိုင်ရာကျွမ်းကျင်သူပါမောက္ခဗစ်တာချာကဝင်ပြီးတော့စီမံပေးနိုင်ပါလိမ့်မယ်။ကိုရီးယားနယ်ဖွာအမေရိကန်နိုင်ငံသားမစ္စတာချာဟာဂျော့ချ်တောင်းတက္ကသိုလ်ကအာရှရေးရာဌာနရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်ထို့အပြင်ဝါရှင်တန်ကမဟာဗျူဟာနဲ့အပြည်ပြည်ဆိုင်ရာလေ့လာရေးဌာနရဲ့ကိုရီးယားနိုင်ငံဆိုင်ရာဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒါအပြင်ပမ္မခချာဟာသမ္မတဟောင်းဂျော့ချ် W. ဘုရှ်တထက်ကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာ6နိုင်ငံတွေ့ဆုံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယကောင်ဆောင်ဖြစ်ပါဝင်ခဲ့ပါတယ်။ပမ္မခချာဟာ Asian Security လို့ဆောက်အတော်များကိုလည်းရေးသားခဲ့တယ်လို့2012ခုနှစ်ကထုတ်ဝေခဲ့တဲ့ The Impossible State North Korea Past and Future ဆိုတဲ့မြောက်ကိုရီးယားဆိုင်ရာစာအုပ်တွေကိုလည်းရေးသားခဲ့ပါတယ်။အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှင်းပေါင်းမှာဧပြီလတုန်းကလာရောက်ဖြေကြားစင်မှာတော့တောင်ကိုရီးယားဘက်ကမြောက်ကိုရီးယားနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ကြိုးပမ်းတဲ့မူဝါဒတွေပေါ်စိုးရိမ်တဲ့သဘောမျိုးပြောဆိုခဲ့ပါတယ်။တောင်ကိုရီးယားဆိုင်ရာအမေရိကန်တပ်အမတ်ဖြစ်ခန့်အပ်ခံရရင်တော့ပမောက္ခချားရဲ့အမြင်တွေဟာ Liberal သမားတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဆက်ဆံရမှာကတိကအောက်ဖြစ်လာနိုင်ပါတယ်။သမ္မတမွန်ဂျေအင်းကတန်ခတ်ပိတ်ဆို့မှုကိုအပြေအဝထောက်ခံသူဖြစ်တယ်လို့မြောက်ကိုရီးယားနဲ့ချိန်ဆက်ပြီးတိုးမြင့်ဆောင်ရွက်ဖို့ဆိုတဲ့မူဝါဒမျိုးစလုံးကိုလည်းထောက်ခံသူလည်းဖြစ်ပါတယ
်။ယူအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စစ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေတောက်ကြနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကင်ညာသမ္မတဥဟူရူကင်ညာထက်ကပြီးခဲ့လကတူနိုင်ရခဲ့တဲ့ရွေးကောက်ပွဲရလက်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဆုံးဖြတ်ချက်အပေါ်သူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ချာနေမှာပြောလိုက်ပါတယ်တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသူတူတယောက်တည်းအနေနဲ့သဘောမတူပေမဲ့ဒီဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်ဒီဆုံးဖြတ်ချက်အပေါ်မှာသူ့အနေနဲ့လက်ခံသွားမှာဖြစ်ပေမဲ့လူ6ယောက်ကတနိုင်ငံလုံးကပြည်သူရဲ့ဆန္ဒကိုစန့်ကျင်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာကင်ညာထက်ကတော့ဝေဖန်လိုက်ပါတယ်ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေတရားမဝင်မှုတွေကိုရွေးကောက်ပွဲချင်းမရေးဘုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်ဆိုပြီးတော့ကန်ညာရွေးကောက်ပွဲရလကိုတရားရုံးချုပ်ကပယ်ဖျက်လိုက်တာဖြစ်ပါတယ်တိုက်ခန့်ကောင်းဆောင်ရိုင်လာအိုဒင်းကားကပြီးခဲ့တဲ့ဩဂတ်စ်လကကျင်းပခဲ့တဲ့ဒီရွေးကောက်ပွဲရလကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါသူအနေနဲ့မစ္စတာကန်ညာထက်ကိုမဲရီအတွက်1.4 တန်းနဲ့ရှုံးနေဆိုတဲ့မဲစင်းရလဟာမှားရလေဆိုပြီးတော့အိုဒင်းကားကပြောပါတယ်ကင်ညာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးတော့ရွေးကောက်ပွဲအစ်စ်ကိုရပ်ပေါင်း60တွင်းမှာကျင်းပသွားရမှာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံတယ်လီဖာမျိုးနဲ့ Night Vacuum နဲ့တခုလုံးမှာ IS အစွန်းရောက်အကြမ်းဖက်သမားတွေကိုအောင်ပွဲခံလိုက်နိုင်ပြီလို့အီရတ်ဝန်ကြီးချုပ် Haider El Abadi ကကြေညာလိုက်ပါတယ်တယ်လီဖာမျိုးမှာအောင်ပွဲခံလိုက်နိုင်တဲ့အပေါ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အကြမ်းဖက်သမားတွေကိုတိုက်နေတဲ့ American ဦးဆောင်တဲ့ညွန့်ပေါင်းတပ်ရဲ့တပ်မှုကချီးကျူးပြောဆိုလိုက်ပါတယ်အီရတ်လုံခြုံရေးတပ်တွေကတောက်အဖာမြို့ကိုဖေပောင်းဆောင်ကအင်းနဲ့အားနဲ့တိုက်ခတ်ခဲ့ကြတယ်လို့အဲ့ဒီနေရာတွေမှာဆက်ပြီးတော့ဖိအားပေးထားနိုင်ခဲ့တာကြောင့် IS တို့အခုလိုရုတ်တရက်ကြာဆုံးသွားတာဖြစ်တယ်လို့ယူဆကြောင်းညွန့်မောင်းတပ်ဒုတိယဗိုလ်ချုပ်ကြီး Steven Townsend ကပြောပါရယ်ညွန့်မောင်းတပ်ဖွဲ့တွေနဲ့ IRAD တို့ကအောင်ပွဲခံလိုက်နိုင်ပေမဲ့ IRAD နဲ့ Syria နိုင်ငံတွေကအခြားနေရာတွေမှာပိုပြီးပြင်းထန်တဲ့တိုက်ပွဲတွေနဲ့ရင်ဆိုင်မှုပြင်းစင်ထားတယ်လို့လည်းဒုဗိုလ်မှူးကြီး Townsend ကပြောပါရယ်တယ်လီဖာမြို့ဟာ IS တို့ရဲ့အမခံနေမြေဟောင်းတစ်ခုဖြစ်တဲ့မိုဆူးမြို့ရဲ့အနောက်ဘက်ကီလိုမီတာ80အကွာမှာတည်ရှိတာပါတယ်လီဖာတိုက်ပွဲတွေကိုလွန်ခဲ့တဲ့နှစ်ရက်ကစတင်ခဲ့တာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1000အပြင်နောက်ထပ် တပ်ဖွဲ့ဝင်တွေဆေလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောလိုက်ပါတယ်။အခုနောက်ထပ်ဆေလွတ်မဲ့အမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေကိုနိုင်ငံတွင်းမှာရှိတဲ့တာလီဘန်တွေနဲ့တခြားအကြမ်းဖက်အဖွဲ့တွေကိုထိထိရောက်ရောက်တိုက်နှံအောင်အထောက်အကူပေးတာတွေအကြံပေးတာတွေကိုအများစုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။သမ္မတ်ထရမ့်အစိုးရအဖွဲ့ကအာဖဂန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒအသစ်တွေချမှတ်ခဲ့တဲ့အချိန်ထဲမှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်ကပုံပြီးတိကျတဲ့တပ်ဖွဲ့ဝင်အင်အားခန့်မှန်းချက်ကိုတောင်းပြီးတဲ့နောက်မှာအခုလိုတပ်ဖွဲ့ဝင်အင်အားတိုးလာခဲ့တာဖြစ်ပါတယ်။လက်တွေ့မြေပြင်အခြေအနေမှာရှိတဲ့တပ်မှုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်4000ထပ်ပြီးတော့စေလွှတ်သွားဖို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကစဉ်းစားနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တောင်အာရှဒေသတဝမ်းမှာပြင်ထန်တဲ့မုတ်တုံမိုးကြောင့်ရေလွှမ်းမိုးပြီးတော့လူပေါင်း1400ကျော်သေဆုံးရပြီဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့တချို့ဒေသတွေမှာသီတင်းဘက်အတွင်းရေကြီးနေပါတယ်။မွန်ဘိုင်းမြို့မှာရက်တော်ကြာမိုးရွာနေပြီးတဲ့နောက်ကြာရပြင်းတွေကလူနေထူထပ်တဲ့ဘဟန်ဒီဘဇာအရက်ကတက်တန်း118နဲ့ရှိပြီဖြစ်တဲ့ဆက်ဦးသလုံးပြိုကျခဲ့တာကြောင့်လူ32ယောက်ထဲမှနေသေဆုံးပြီးတော့15ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဆောက်အုံမှာဖွင့်ထားတဲ့မူကြိုးကြောင်ကတော့ပြိုကျတဲ့အချိန်မှမဖွင့်သေးပါဘူး။အပြည့်အစီပုံထက်ကနေလူအများအပြားကိုကယ်ဆယ်ရေးလုပ်သားတွေကဆွဲထုတ်ကယ်တင်ပေးခဲ့ပါတယ်။အဲ့ဒီဆောက်ဦးမှာမိသားစု6စုနေထိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တည်တဲ့ရင်ပတ်အတွင်းမှာပဲမွန်ပိုင်းမြို့ရဲ့စီးပွားရေးအချက်အချာကြတဲ့နေရာတွေမှာမုတ်တုံမိုးကြောင့်ရေတွေကြီးလာခဲ့တာပါ။တောက်ကြနေမှာမိုးဆဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းချပါတယ်။မိုးကြောင့်မြို့မှာအသွားအလာနဲ့လုပ်ငန်းတွေအင်္ဂါနေ့ကရပ်တန့်သွားပြီးတော့လမ်းတွေမှာဖြတ်တန်းသွားလို့မရအောင်ဖြစ်သွားပြီးလူတန်းပေါင်းများစွာနေစဉ်အုံပြုနေတဲ့ရထားလိုင်းတွေလည်းခဏရပ်သွားခဲ့ပါတယ်။လူထောင်ပေါင်းများစွာသူတို့ရဲ့ရုံးခန်းမှာညှိအိတ်ခဲ့ကြပါတယ်။2005ခုနှစ်တုန်းကလည်းမွန်ပိုင်းမြို့မှာ24နိုင်တွင်မိုးရချိန်38လက်မအထိတက်ခဲ့တာကြောင့်လူပေါင်း1000ကျော်သေဆုံးခဲ့ရဖူးပါတယ်
။ကိုလွန်ဘီယာနိုင်ငံက FARC သဘုံအဖွဲ့ကနာမည်အသင့်နဲ့နိုင်ငံရေးပါတီတက်တစ်ခုကိုတောက်ကြနေမှာပြန်ပြီးတော့တီထောင်လိုက်ပါတယ်။သတင်းတပတ်ကြားပါတီအစည်းအဝေးကိုကျင်းပခဲ့ပြီးနောက်ဂျာဇာရီနေ့ကပြုလုပ်တဲ့အစည်းအဝေးတွင်ပါတီဝင်900ကသူတို့အနာဂတ်နိုင်ငံရေးကြီးမန်းချက်အတွက်အဖွဲ့ရဲ့နာမည်ကိုအရင်ကလက်နက်ကိုင်အဖွဲ့ဆိုပြီးထည့်ထားတာကိုဖျက်ဖို့အတွက်တခဲနဲ့မဲပေးပြီးတော့ပါတီအသစ်ဖြစ်နေတည်ထောင်လိုက်တာဖြစ်ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့နှစ်စဉ်ဟာဂျ်ဖျားဖူးခီးစဉ်ပြီးဆုံးဖို့နီးကပ်လာတာနဲ့အများဒီကနေ့တောက်ကြနေမှာတော့ဖျားဖူးလာကြတဲ့မွတ်စလင်ထောင်ပေါင်းများစွာဟာအစ်ပွဲတော်စတင်တဲ့အထိမ်းအမှတ်ဖြစ်နေအစ္စလမ်ဘာသာရဲ့ထုံးစံအရမကောင်းဆိုးဝါးတွေကိုခဲနဲ့ပစ်ပေါက်ခဲ့ကြပါတယ်ခင်ဗျာ
။စက်တင်ဘာလ7ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်ထုတ်လွှင့်ပေးမယ်တဲ့အရင်ဆုံးရခိုင်ဘက်ကလက်တလို့ချင်းတွေကိုပြောပြပေးမှာပါရှင်မကြသေးခင်ကပြိပခါတွေဖြစ်ပွားရာရခိုင်ပြည်နယ်ဘူးသီးတောင်မောင်းတော်ဒေသတွေကိုကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစောကိုသူဘာတွေမြင်တွေ့ခဲ့သလဲဆိုတော့လုံချုံရေးနဲ့ကယ်ဆယ်ရေးအခြေအနေတွေဆက်သွယ်မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
ဒီရနေတော့မှာဘူးကြီးတော်ကြီးရေချောင်းကြီးလမ်းမှာတော့ဒီချင်းချင်းနဲ့ရှိတယ်ဒါနဲ့ဒီပေးတော်နဲ့ဘူးကြီးတော်ကြားမှာဆိုလို့ရှိရင်ဘတော်နဲ့သွားနေတဲ့ချိန်မှာကြက်ချင်းကတော့ပြီးမှတစ်ချိန်နေရာလေးဒီနေရာ၃နေရာတော့မီးခိုးတွေထွက်နေတာမျိုးတွေ့ရတာမျိုးရှိတယ်။ဒီဘူးကြီးတော်ရောက်တယ်ဘူးကြီးတော်ရောက်တဲ့ချိန်မှာဒီဘူးကြီးတော်မျိုးရဲ့ချိန်နေရာတော့အဲပုံမှန်အနေထားမျိုးတွေမျိုးတွေ့ရတယ်။အဲအတွာလာတွေပါရှိတယ်။ဒီဘူးကြီးတော်ရောက်တဲ့ချိန်မှာချိန်ဒီမောင်းတော့ဒီပုံမှန်ကွာနေရပေါ့သူကတော့ပုံမှန်ရှာလဲကွာနေရပေါ့အဲ့ဒီမှာဒီဘက်ကသွားတယ်ဒီခိုင်းနေ9ရောက်အပတ်ခံရယ်ဆိုမျိုးပြောပါတယ်တရင်ကြားပါတယ်ဒါရပြီးတော့ကျွန်တော်တို့အဲ့ဒီကြားလဲဒီဒရင်တော့ဒီအပေကလင်းကျင်ကြီးရေရီအပ်ပြီးနဲ့အတူဒီကွန်ပိုင်းလိုက်တယ်လေဂျင်းတိုင်းနဲ့ကျွန်တော်မောင်းတော့သွားပါလမ်းမှာတော့ကျွန်တော်ဘာကြီးပြရလဲဆိုတော့အာမောင်းတော့ဘက်ကနေကတော့ထွက်လာတဲ့ကားဒီဒီကြာကြာကြည့်ရတယ်။အများဆုံးကျွန်တော်တို့ကအခြေတဲ့ကားကြီးပါရောဆိုပြီးချင်းကားဆယ်ပြီးကျော်တော့ပြရတယ်။ကျွန်တော်လိုက်ရခီးစဉ်ကတော့ကားဆယ်ပြီးတော့ပြရတယ်
။ပုံမှန်ဆွဲတဲ့ကားမျိုးလားခီးဟိုဒုက္ခဆယ်တွေဆိုအွှေပြောင်းလုပ်တဲ့ကားမျိုးလ
ား။အများအပြားအဲ့ချိန်မှာအချိန်ကြီးအရှိန်ခွင့်ရရဒီလိုင်းလုံးချင်းကြီးတွေအားလုံးကလည်းကျွန်တော်တို့တော့ပါဒီအကောင်နဲ့ဒီရေလုံးကြီးနဲ့ပို့နေရတဲ့အနေအထားမျိုးမှာတော့တော်တော်များများကတော့မောင်းတော့ပါမလို့ကျွန်တော်ထွက်ပြေးလာလို့များပါတယ်။တာမန်ခိုင်းလို့ရောင်းဝယ်ပြေးစားပါများနဲ့တွားနေတဲ့ဟာမျိုးတွေဒီမောင်းတော့ပါမနေရဲလို့မျိုးဘုဒ္ဓတော်ကနေပြင်းစစ်ပြေးစစ်ပြေးတက်နေပြင်းတခြားတခြားဒီအမျိုးရှိရှိရဲ့နေရာတွေကိုတင်းချောင်ဖို့ထွက်လာတဲ့လူတွေအများကြီးလို့ကျွန်တော်သိရတယ်။ လုံးချုံရေးအတွက်ကိုတပ်ပရောကာကွယ်ရေးဦးစီးချုပ်နဲ့သူတို့တွေဟိုသဘောတူညီချက်ရပြီးလုံးချုံရေးမြင့်တင်တယ်လို့ပြောပြီးတော့မှာထပ်ဖြစ်လာတာဆိုတော့အဲ့တော့အဲ့ဒီမှာရှိနေတဲ့လုံးချုံရေးကအခုထိအောင်မလုံလောက်သေးတဲ့သဘောမျိုးလားဘယ်လိုသဘောရလဲ။ဒီကံကိုရတဲ့ကျွန်တော်တို့ကျွန်တော်မြေကြီးလုံချုံရေးချင်းတွေဘယ်လိုရှိလဲလို့ပြောရချင်တာတော့ဒီကပြောရဲကျွန်တော်တို့နေရာကိုလုံချုံရေးပေးပါရဲ့။ ก็ไม่ใช่ตัวประมาณเช่นนั้นเองนะเลยเดี๋ยวนี้เมื่อไหร่จะรู้ยามาเลยเดี๋ยวนี้ฮะไม่ใช่หรอกเพราะเออเช่นนี้ยูริมาจะไม่พอเดียวจะรู้ยามาได้แค่ละมาจะรู้ส่วนใหญ่ที่ทำอยู่ที่ว่าเจ้าว่าไอ้ยาเนาะจะรู้ไอ้ตัวแกงจีเนาะแกงจีจะใครเนาะแกงจีจะใครเนาะบางส่วนที่เชื่อเลยยาอันนี้ที่ ที่รู้มีด้านส่วนนี้ทะเลนี่เนี่ยมีที่มีบ้านเนี่ยอารมณ์เนี่ยที่รู้จอมันมาขายเราจะชอบอยู่กูไปเด็กกูทาร์เรนี่ทำได้ดีสุดแต่รู้ว่าที่เราต้องยังเนี่ยไอ้การยืมอยู่ยามาที่มีเนี่ยเชี่ยวกับการเชี่ยวไอ้เชี่ยวเนี่ยสุดสุดเลยนะที่ว่าเราลงจมเนี่ยเราไม่ขันกันเอาแล้วไอ้มาชีเดียดูตัวเนี่ยเลยเปลี่ยนหมดตัวเปลี่ยนเสียงเลยจ้าโอเคไอ้ลงจมเนี่ยเสียลายเฮล่ะ
อ่ะที่ก็เลยเนี่ยจะต้องแต่ลงจริงๆเพื่อเดี๋ยวสิ่งนั้นเราไปเริ่มรู้กันนี่ทำอะไรใจเกินพอเดี๋ยวเสียแล้วมาว่าอะไรเนี่ยไม่รู้สิบอะไรเนี่ยแล้วแกจะยึดเช่นนี้เอาตัวกูยี่ปีนี่เลยสุดยอดกูยี่เนี่ยน่าตัวเนี่ยทางยี่สานนี่ยึดขาดเช่นนี้เอาไปรู้ที่แกอะไรสิ่งนั้นก็เราจะมองดีหัวบ่มีหัวบ่มเกิดสิ่งนี้มาอยู่หลายปีแล้วก็สุดท้ายกูยี่เนี่ยไปชาร์จมือกูยี่เต็มพอเดี๋ยวแล้วกูยี่จะมาวิ่งเกี่ย
ที่อะไรนี่ครับที่จะรู้ที่เราบอกแก้ไขสักครั้งหนึ่งเราก็จะเอาไปไอ้แก้ไขสักครั้งหนึ่งเราหมายถึงว่าจริงๆต้องมันอยู่ห้องละมันไม่ใช่การจินตนาการจังหวะนี้เราเด็กไอ้มาเราจริงๆจะไปได้ไหนมือได้ไหนไอ้มาทาร์นี่อะไรรู้ยิ่งท่องจะเราใช่ไหมไอ้เนี่ยมาเราจะไปได้ไหนกับปัญญาแค่แค่ไม่ใช่ดอกใช่ไหมเดียวนะอย่างนี้เนาะที่เราอันนั้นตัว
ที่กรมเรือนหลวงเจ้ามีมันเจ้าจะกวาดที่มีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เอ็กซ์ที่มีบารมีทาร์เ ကန်တရက်တောင်တန်းမှာမြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့ကြောင့်မနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်တိုက်ပွဲအတွင်းအရာရှိနဲ့စစ်တီတို့ကြားဆုံးမှုရှိတဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးကကြေညာချက်မှာဖော်ပြထားသလိုစစ်လက်နက်ပစ္စည်းများပြားကိုသူတို့သိမ်းဆည်းရခဲ့တယ်လို့ရခိုင်တက်မတော်အေအေဘက်ကလည်းပြောပါတယ်ထိုင်းအခြေစိုက် VOA
သတင်းတော့နိုင်ငံရေးသတင်းပေးပို့ထားပါတယ်ရှင်မြန်မာဆိုရနဲ့အန်စီတရဆာချုပ်လက်မှတ်ကြီးထူးနိုင်သေးတယ်ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားချင်းမြင့်နဲ့ပလောင်ဝမြို့နယ်ကလတ္တာမြို့နောက်ဘက်ခြမ်းကံတရက်တောင်ဝန်ခံခိုင်တုခကပြောပါတယ်မင်းကအပွေချစ်တဲ့ဥစ္စာကတော့ခမငါးရောက်ဆောက်စစ်ချောက်ပေါ့အဲ့ဒီတန်တွေးအခြေစိတ်တိုင်းကကျွန်တော်တို့ဒီ ရခိုင်တပ်မတော်ရဲ့တမ်းမှာနဲ့လောက်ခပြည်ပြဟာနဲ့အဲ့ဒီလောက်ချတိုင်းနဲ့အခြေကျုပ်တဲ့ဒေသကိုထုတ်ဖောက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲဖြစ်တာဗျမနေ့ကတုံးစစ်တရနေ့ညနေ3:00လောက်မှာတိုက်ဖြစ်တာဗျတိုက်ပွဲရှင်ကတော့တနာရီလောက်ကြတယ်ဗမာတပ်မတော်ဖက်ရှင်ကြီးတော့တော်တော်လေးအကြဆုံးများတယ်ဗျထုတ်ခွာသွားတဲ့ကအလောင်း6လောင်းကြံခဲ့တယ်နောက်ပြီးတော့တ
မတလဲ MA2 စစ်စနတလဲ MA 6မုံကြီးရိုင်ဖယ်လေးလဲ MA4 40မမဘုံပြစ်လောင်ချာတွဲတလက်ပါဝင်40မမလောင်ချာတီးနဲ့စစ်အသုံးဆောင်ပစ္စည်းခဲရမိကြောက်အများပြားတင်စီရမိတယ်လို့ခိုင်တုခကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲဟာရခိုင်တမတော်ကနေကံတရက်တောင်တန်းပေါ်မှာအကြမ်းဖက်ဖွဲ့တွေရောက်ရှိနေတယ်လို့တမတော်ကလူလို့အကြောင်းကြားခဲ့ပြီးတမတော်ကနေနေမြင်ရှင်းလင်းဖို့အလားမှာခြုံကူတိုက်ခတ်ခဲ့လို့အခုလိုသိနာခဲ့တယ်ဆိုပြီးသတင်းတွေလည်းပေါ်ထွက်နေပါတယ်ဒါပေမဲ့ဒီတဲ့ရင်မှမမှန်ကန်ဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကညင်းဆိုပါတယ်
Every Bama Garo, Bay Bengali, Kama, and Sibuja, no, every Bengali, no Tinayaga, every Buddy on the Mount Opera, Tinaya. A coach of the Niaga, Palawa, no name, a pepine, or every Nia, net who hope Bengali, the net Jagan, Tinaya, and the solution, no, Kilometer Post is your way, no, my house is your way.
ဒီစီရခိုင်ပြည်နယ်ပူရီတောင်မောင်တော်တေရမှာ တမရိုနေနဲ့ရခိုင်ပြည်နယ်တင်ကျင်းအချမ်းကြီးနဲ့လုံချုံရေးအတွက်ကျိုးပန်းဆောင်ရွက်နေချိန်မှာအေးအေးအချမ်းဖက်တောင်းကျမ်းသူအဖွဲ့ကတမရိုစစ်ကြောင်းတစ်ခုကိုနှစ်ထောင်ဆယ်ခုနှစ်ဩဂုတ်လ30ရက်နေ့မှာအလင်းကချောင်းမြောင်းတိုက်ခိုက်ခဲ့လို့တမရိုဘက်ကရာရှိစစ်တီတချို့နိုင်ငံတော်အတွက်အသက်ပေးလူခဲ့ရပြီးရင်းလို့ရအတွက်တမရိုနေနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချတဲ့ပြင်ထိရောက်စွာလက
ဆိုရင်ကြတယ်လို့ပလောဝစီတာခံကိုပီတာကဆိုပါတယ်ပလောဝကနေပြီးတော့ကျွန်တော်တို့ဒီ25မိုင်လောက်ဝေးနေမြာနှုံဘူးအထက်ပေါ်အနာလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တက်ပြီးကြည့်တယ်အဲ့ဒါမဲ့ဗေဒခံရင်တော့မချီဘူးလို့ပြောတယ်သူတို့တော်တယ်မှာဖြစ်တယ်ဆိုတော့လေတနေ့တိုင်းကြာတော့တင်မှန်ဒီတဲ့ချမ်းနေရတော့ကြောက်နေကြတယ်လေ
တနေ့တိုင်းကြာနေရတော့နေရာထိုင်နိုင်မှုရရှိကြတာပေါ့။နောက်အရင်ကလေဟိုဘက်ပြင်စုဘက်မှာအားအားဖြစ်နေဆိုတော့လေ။2019ခုနှစ်အတွင်းပလောဝမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော်အေးအေးဟာ NCAP ရဲ့လက်မှတ်ရေးသူကိုတပ်မတော်ဘက်ကလက်မခံသေးသလိုစစ်ရေးသိမ်းမှနေဆဲရှိနေပါတယ်။ရခိုင်တပ်မတော်ဟာယူဒီဘလူးအက်စ်ပီဝပီသွေးစည်းညွှန်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကိုင်ပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီ
ဒီခန့်ဒီမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပရိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ ဒီခန့်ပရိပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းတဲအီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ ပါဝင်ဆွေးနွေးမိများလိုရဲ့သွားရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်တဲအီလိုင်းအစီအစဉ်နှွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမိများလိုရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1300နှစ်3799လေးဖြစ်ပြီးတော့ email လေးစာက burmesx@voanews.com ဖြစ်ပါတယ်။ VOA Burmese News ဆိုတဲ့ဆာမင်နာကိုသွားပြီးတော့အဲ့ဒီမှာ message
ပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမန်းကြမဲ့သွားရှင်တွေကိုကြည့်ကြည့်ပါရခင်ဗျာ။စနေညတရက်လေးလိုင်းမှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပြရစီရှင်။အခုတရားဆွဲဆိုခံထားရတဲ့တရင်သမားတွေအတွက်အမှုကြေးအေးလိုက်ပြီးဆိုတဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။ တမရော်ကသတင်းမီဒီယာသမားတွေအပါအဝင်ဆွဲဆိုထားတဲ့အမှုငါးမှုကိုကြည်အေးလိုက်ပြီးဖြစ်တဲ့အကြောင်းဒီကနေ့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။တမရော်အနေနဲ့အခုလိုကြည်အေးပေးတာကိုသတင်းမီဒီယာသမားတွေဘက်ကလည်းကြိုဆိုကြပြီးတော့အခုလိုကြည်အေးပေးတာဟာတမရော်အနေနဲ့သတင်းမီဒီယာတွေအပေါ်အမြင်ပြောင်းလဲလာတာဖြစ်တယ်လို့လည်းပြောဆိုသုံးသပ်ကြပါတယ်။ဗီဒီယိုမြန်မာပိုင
Ministry 11 သတင်း တောက်ချို ကိုဝေပြိုးတို့ အပြင် တောင်တော်ကို ဂုံတိတ်က ညွှန်းလန်း စီမှုဖြင့် တရားစွဲဆိုထားတဲ့ အခြားလူပုဂ္ဂိုလ် 2 ဦးတို့ အမှုကိုလည်း ကြေးပေးလိုက်တာ ဖြစ်ပါတယ် ခုလို ကြေးပေးတာကို ကြိုးဆိုပြီး တောင်တော် အနေနဲ့ သဘောထား ပြောင်းလဲလာတာ ဖြစ်တယ်လို့ ARD သတင်း ဌာနက အေရာချုပ် ကိုရဲနီက ခုလို ပြောပါတယ်
သတင်းသမားတွေက ပြန်ထွက်ပေးလိုက်တယ် ဆိုတဲ့ ဥစ္စာရယ် နောက်ပြီးတော့ သူတို့ အခုလိုမျိုး ကျွန်တော်တို့ရဲ့ အလုပ်ပေါ်မှာ အသိအမှတ်ပြုတ်တယ် ဆိုတဲ့ ဥစ္စာကတော့ ခုနက အမြင် ပြောင်းသွားတာပေါ့ ဆိုတဲ့ အခါမှာ အဲ့ အမြင် ပြောင်းလဲမှုက ရေရှည်ခံမယ် ဆိုလို့ရှိရင် တယောက်နဲ့ တယောက် ဟို တစ်ဖွဲ့နဲ့ တစ်ဖွဲ့ respect ပေါ့ နော် လေးစားမှု ရှိမယ် နောက်ပြီးတော့ သူ့ရဲ့ အလုပ်ကို ပြည်ပြောင်းလုပ်မယ်
ကိုပြည်အောင်လုပ်မယ်ဆိုလို့ရှိရင်ဒီဟာကဘာမှပြက်တာမဟုတ်ရမှာရှိဘူးလို့ထင်ပါဆရာအခုလိုသတင်းမီဒီယာသမားတွေကိုဆွဲဆိုထားတဲ့အမှုကိုကြေးချင်းဟာနိုင်ငံတော်နဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုအတူလက်တွဲလှုပ်ဆောင်နိုင်ရန်အတွက်တင်မုန်းချေပြီးရုပ်သိမ်းပေးခြင်းဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ် တမန်တော်ဟာသတင်းမီဒီယာနဲ့ဆက်ဆံရေးပုံမှန်ကောင်းမွန်စီရင်ရည်ရွယ်ပြီးကြေးပေးတာဖြစ်တယ်လို့နိုင်ငံရေးလှလှသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်ကျွန်တော်မြင်တာတော့တမန်တော်အနေနဲ့ပေါ့လေသတင်းမီဒီယာတွေနဲ့ဆက်ဆံရေးပုံမှန်ကောင်းမွန်မှုလည်းရည်ရွယ်ပုံရတယ်အဲနောက်ပြီးတော့ဒီမိုကရေစီအပြောင်းအလဲနဲ့အရပ်ပစိဖိတ်ဆက်ဆံရေးပုံမှန်ကောင်းမွန်မှုလိုအပ်နေတဲ
။ပို့ပြီးတော့အိမ်မပြုတ်လာတဲ့အနေထားလို့ကျွန်တော်ကတော့သုံးသပ်ပါလေ။
သတင်းမီဒီယာသမားတွေပေါ်တမန်တော်အနေနဲ့ကြေးပေးခြင်းကိုသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုစီယာလိုင်ကလည်းအခုလိုပြောပါတယ်
။ဆိုတော့ဘယ်လိုဖြစ်ဖြစ်မှားတာပါလဲ။ကျွန်တော်တို့ဒီလိုလိုရက်ကိုလည်းကျွန်တော်တို့ကြိုးဆိုပါမယ်။အဲတမန်တော်အနေနဲ့အခုလိုမျိုးသတင်းမီဒီယာသမားတွေနဲ့အခုလိုမျိုးမတည့်မမြတ်ဖြစ်နေတာတွေကဒီနိုင်ငံတကာရေးမှာတခုများနောက်ဆက်ဖြစ်တယ်လို့ငါတို့ယူဆလာတာမသိဘူးပေါ့လေ။ဆိုတော့တမန်တော်ရဲ့သဘောထားကကျွန်တော်တို့ကနှမ်းစာတော့ပို့တယ်လို့ပြောနှမ်းစာခတ်တယ်ပေါ့လေ။ဆိုတော့အခုတော့တို့ဘက်ကနေပြန်ပြီးတော့ကျန်လျှော့ပြီးတယ်ဆိုတော့ဒီရီပေါ်မှာအမြင်များကြောင်းသလားပေါ့နော်ဒါလေးစစ်စစ်လာတစ်ချက်ပေါ့လေဒါမှမဟုတ်လို့ရှိရင်အခုလက်ရှိဒီနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေမှာသတင်းမီဒီယာသမားတွေနဲ့ပူးပေါင်းဆောင်ရမယ်ဆိုတဲ့အမြင်များရှိသွားတာပေါ့ဆိုဖြစ်နိုင်ကြတော့များတယ
်ဒီနေ့မှုကြည့်ရတဲ့တဲမှာသတင်းသမားတွေအပြင်တက်မတော်ကပုံမှန်9 9ကားနဲ့ဆွဲဆူထားတဲ့နိုင်ငံတက်ကြွလှုပ်ရှားသူကိုထင်ကျော်နဲ့တောင်ငူဘာကစားဒုတိယဥက္ကဋ္ဌဝေယံသိန်းဦးဆောင်တဲ့ကေတုအိုးဝေတညာဖွဲ့တို့ကိုဆွဲဆူထားတဲ့အမှုတွေကိုလည်းကြည့်ရပြီးခဲ့ပါတယ်ဒါအပြင်တမန်တော်ကတရားစွဲဆိုထားပြီးမတရားသင်ဆက်သွယ်မှုနဲ့ရှစ်လကျော်ကြာဖမ်းဆီးခံထားတဲ့ EBSD ရဲ့ဘိုးကော်မတီဝင်ကိုမင်းထေးလည်းအပြစ်မရှိတဲ့အတွက်မုံမော့တရားရုံးကပြန်လွတ်ပေးခဲ့ပါသေးတယ်ခင်ဗျာ
။ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်။ထိုင်းနိုင်ငံရောက်မြန်မာလုတ်သမျှအလုတ်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးခေါ်ကိုဒီကိုလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအတူပူးပေါင်းဆောင်ရွက်ကူညီခဲ့တာတွေအတွက်ထိုင်းအစိုးရအထူးစစ်ဆေးရေးအဖွဲ့ DSI ကနေ DSI Model Network ကိုပေးအပ်ခဲ့ပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းနိုင်ငံတွင်းကလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ပြောင်းလို့သမားတွေကိုကူညီခဲ့တဲ့အတွက်ဒုတိယအကြိမ်အဖြစ် DSI Model Network စုကိုဒီပတ်ထဲမှာပဲရရှိခဲ့တာပါ2018ခုနှစ်အတွက်စုကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးခေါ်ကိုတီးကရရှိခဲ့တာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်အဲဒီနေ့ထဲမှာကျွန်တော်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရုံးတာဝန်ခံနဲ့နိုင်ငံရာဆက်ဆံရေးတာဝန်ခံကအဖွဲ့ရဲ့ကိုစားဒီဒီအချိန်ကရှိနေတဲ့အဲ့ဒီဒီအချိန်မော်ဒယ်နေဝါစုကိုဒုတိယအကြိမ်ကြောင့်ရရှိတာဖြစ်တယ်။ဒီနေ့တည်းမှာဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးအခြေအနေရစစ်တိုင်းနဲ့ကြလို့ရှိရင်လောရတဲ့အခင်းကြီးတဲ့နေတဲ့ဒါပေမဲ့နေပေမဲ့လူကများတယ်။ဒါတဲ့ဆိုတော့မလေးရှားနေကြကိုကျွန်တော်တို့၃ကြိမ်နေနေရတယ်။နောက်ပြီးတော့တခြားသော၅ဖက်နေတယ်မှာလူများတယ်။အဲ့ဒီဟိုအပေါ်လိန်လောသမားအဖြစ်ရောင်းချခံရတဲ့ဟာတွေလည်းပဲနှစ်ကြိမ်သုံးကြိမ်ဖြစ်တယ်ဆိုတော့သူစပေါင်း7ကြိမ်မှာဟိုဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားပေါင်း120ကျော်လောက်ကိုကျွန်တော်တို့ကူညီနိုင်လိုက်ပြီဖြစ်တယ
်ပြီးခဲ့တဲ့နှစ်တုန်းကလည်းဒီစုကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဥကြောတောင်းကရရှိခဲ့တာဖြစ်ပါတယ်ဒီစုရရှိတဲ့အတွက်လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေလုပ်တဲ့အခါမှာအားတစ်ခုဖြစ်လာရတယ်လို့လည်းဦးဆိုင်ကြီးကပြောပြပါတယ
်ကျွန်တော်တို့ရဲ့ဒီလိုမျိုးရလာတော့အဲအားရှိတာပေါ့နော်ကျွန်တော်တို့အဲလိုရကြိုလဲနှက်တယ်ကျွန်တော်တို့အလုပ်သမားတွေကိုလည်းများတော့အပြည့်အရင်ကတည်းကတီးရောက်ရောက်ကူညီနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့ဒီလိုမျိုးရတာခါကြတော့ကျွန်တော်တို့အနေနဲ့ကလည်းအားရှိလာတာပေါ့ဒါမျိုးတွေကြတော့ကျွန်တော်လှုပ်လာတာ2012တည်းကဒီ AHTD Women Topic ကိမလည်းကျွန်တော်တို့လို့လား2012တော့ကျွန်တော်စူးနှစ်ခုရောက်ဘူးလေ
လူကုန်ကူးခံရသူတွေကိုကယ်ဆယ်တာဟာအလွန်ခက်ခဲပြီးထိုင်းအစိုးရအာဏာပိုင်တွေရဲ့အကူအညီတွေကိုရယူခဲ့ရပါတယ်ဒီလိုရယူတဲ့အခါမှာလည်းတရင်အချက်လက်အမှန်တွေပေးရတာပြင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါကိုယ်တိုင်ပါဝင်ခဲ့ရပါတယ်ဒီအတွက်သူတို့ဟာလူပွဲစားတွေရဲ့ချင်းချောက်မှုတွေကိုလည်းခံခဲ့ရပါတယ်တချို့ငါးဖမ်းလေတွေပေါ်မှာရောင်းစားခံရတဲ့သူတွေကိုကယ်ဆယ်တဲ့အခါမှာအနေရများနဲ့လည်းကြုံတွေ့ရတယ်ဆိုပြီးပြောပြကြပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုထိုင်းအစိုးရလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့ကလည်းစုတွေပေးခဲ့မှုပါတယ်ဒါအပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဂုံပြုလာပေးခဲ့မှုပါတယ်ထိုင်းအစိုးရအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလည်းအခုလိုစုအပြင်ဂုံပြုမှတ်တမ်းတွေကိုလည်းပေးအပ်ခဲ့မှုပါတယ်ဒါဟာသူတို့နဲ့အတူထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတိုက်ဖြတ်ရမှာပူးပေါင်းလှုပ်ဆောင်ခဲ့တာကြောင့်လို့လည်းဆိုပါတယ်အဖွဲ့စည်းတည်ထောင်ပြီး73နှစ်ပြောကာလအတွင်းမှာတော့ထောင်ငန်းရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့ပူးပေါင်းပြီးကူညီကယ်ဆယ်ခဲ့ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ1ရက်တောက်ကြနေ့ညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ညစင်နိုင်အထိနှာစင်ကြရမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတုတ္တဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ကျောက်စင်းရောင်လို့သူကအကောင်းဆုံးရောင် Emerald Green ကများစင်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလည်တာမျိုးပေါ့တော့များစင်းရောင်ဆိုတာစိမ့်အဖြောင့်မဟုတ်ဘူးသူကလည်းအပြာနဲ့နည်းလေးငွေ့တဲ့စင်းရောင
်ကျောင်းရဲ့ပညာရှင်တဦးနဲ့ဆက်သွယ်မြင်ညာထားတာကိုနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့အမျိုးသမီးကန္နာကိုနားဆင်ရမှာပါရှင်အမေရိကန်ဒေသစုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တဲ့နေ့ဟာဩဂုတ်လ26ရက်နေ့ဖြစ်ပါတယ်။အဲဒီနေ့ကို Women's Equality Day အမျိုးသမီးများတန်းတူအခွင့်အရေးနေ့လို့1920ခုနှစ်ကလွှတ်တော်ကနေသတ်မှတ်ပေးဖို့ကြိုးပမ်းခဲ့သူကတော့နယူးယောက်လွှတ်တော်အမတ်အပြင်အောက်လွှတ်တော်အမတ်အပြင်ထင်ရှားတဲ့အမျိုးသမီးရေးအကျိုးတော်ဆောင်လည်းဖြစ်တဲ့ Bella Abzug ဖြစ်ပါတယ်။အခုလိုအမေရိကန်အမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးတမိုင်းမှာတည်တဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။Cause it only serves to make me more determined to achieve my final goal. This decade has to be a 50-50 decade. ဒီရစီပါဆာမအခုရင်90စီစတူရတဲ့ရာစုဖြစ်စေရပါမယ်လို့ပြောခဲ့သူကတော့ပွဲလွန်လေးပြီဖြစ်တဲ့ New York Democrat အောက်လွှတ်တော်မှ Bella Abzug ပဲဖြစ်ပါလေ။မြို့သမီးရဲ့လှုပ်ရှားမှုကိုထောက်ခံသူအောက်လွှတ်တော်မှ Bella Abzug ရဲ့ကြိုးပမ်းမှုကြောင့်1980ခုနှစ်မှာအမေရိကန်လွှတ်တော်ကဩဂုတ်လ26ရက်နေ့ကို Women's Equality Day မြို့သမီးများတန်းတူခွင့်ရင်းနေ့ဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်။ဩဂုတ်လ26ရက်ကိုရွေးရခြင်းအကြောင်းကတော့1848ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ကမ္ဘာပေါ်မှာပထမဦးဆုံးမြို့သမီးအခွင့်အရေးညီလာခံကနေဒေသီခဲ့တဲ့1920ခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့အထိမ့်မှတ်နေကြောင်းလည်းဖြစ်ပါတယ်။1998ခုဧပြီလမှာအသက်89နှစ်အရွယ်မှာကွယ်လွန်ခဲ့တဲ့မြို့သမီးများအခွင့်အရေးကိုကြိုးပမ်းဆောင်ရွက်ပေးခဲ့သူ Bella Abzug ဟာရှီနေတူနိုင်ငံရေးသမားတူလည်းဖြစ်ပါတယ်။သူအနေနဲ့1980ခုဒီမိုကရက်ပါတီကနယူးယောက်အောက်လွှတ်တော်မှဖြစ်လာစဉ်ကထိုစဉ်အောက်လွှတ်တော်မှအမှတ်435ဦးနဲ့9ဦးသာအမျိုးသမီးရှိခဲ့တာဖြစ်ပါလေ။အထက်လွှတ်တော်မှဥယျာဉ်တရားအနည်းအမျိုးသမီးဥယျာဉ်ရာကဘယ်လောက်ရှိပါလဲဆိုတာကို Bella Abzug ကမေးခွန်းထုတ်ခဲ့တာကတော့
There is not even one woman among the 100 US senators.
အောက်လွှတ်တော်မှတရားအနည်းအမျိုးသမီးတဦးမှမရှိပါဘူး။ဒီလိုအခြေအနေမျိုးဟာမတရားဘူးဆိုတာကိုအမျိုးသမီးရောအမျိုးသားတွေရောနိုင်ငံရေးပါတီကြီးတစ်ခုစလုံးကပါရှုမြင်ထားကြပါတယ်လို့ Bella Abzug ကပြောသွားတာဖြစ်ပါတယ်။အခုလက်ရှိမှာတော့အမေရိကန်အထက်လွှတ်တော်မှာအမျိုးသမီးအမတ် 22 ဦးရှိပြီးအောက်လွှတ်တော်မှာတော့အမျိုးသမီးအမတ် 84 ဦးရှိလာပြီးဖြစ်ပါတယ်။အောက်လွှတ်တော်အမတ် Bella Abzug ဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိဖို့ယုံကြည်မှုကြီးမားစွာနဲ့လှုပ်ဆောင်ခဲ့ရမှာတတိရှိရှိအပေါင်းအရင်တန်တန်နဲ့ပြောကြားခဲ့တာတွေနဲ့အမတ်တရတွေအများကြီးရှိပါလေတခုကတော့
A woman's movement is a movement of all women and fundamental
မြို့သမီးလှုပ်ရှားမှုဟာမြို့သမီးအလုံးကိုကုစားပြုတာဖြစ်ပါလေမြို့သမီးလှုပ်ရှားမှုမှာအရေးကြီးတာကမြို့သမီးအလုံးတစုတစည်းတည်းထွက်လာကြပြီးအတွေ့အခေါ်တွေကိုဖလှယ်ကြမယ်တွေ့ကြုံနေရတဲ့ပြဿနာတွေကိုဝိုင်းဝန်းဖြစ်ရှင်းကြဖို့ဖြစ်ပါတယ်လို့သူကပြောသွားတာဖြစ်ပါတယ်။ဒါအပြင်အမျိုးသမီးများကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့လေသူက
It's our problems. It's ours. It's us. It's our today. And more than today, it's our tomorrow.
Myodwiruye pyatana ha chimaru alung ne sai ma re. Chimaru ye nyamhaw kala atwet da ma hoh ba bu. Anaga atwet le phit par re. Tigri chimaru suwe da ha anaga bwa shi ye atwet phit par re. Chimaru atwet chimaru ni thai ni de lu mu apwe si atwet chimaru ye tadami dwe tadami dwe ye atain awon dwe atwet pyin tharo dwe ye myo lin che tharo dwe ye anaga atwet le phit par re. Da pyin chimaru myo chimaru pyin ni chimaru nayan atwet le phit par re lu ba le upset ga myodiniya dandu khu ye lu sha mu ye anet di be ko pho saung twa ka da phit par re. American ပြည်တော်စုမှာ ballet upset တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေကြောင့်လေဂျာမန်ဒန်ဒူအခွင့်အရေးမှာဒီနေ့တိုးတက်မှုတွေအများကြီးရရှိထားပြီးဖြစ်ပါတယ်။အမေရိကန်မှာအမျိုးသမီးဒန်ဒူအခွင့်အရေးဖြစ်လာဖို့ကတော့မဲပေးပိုင်ခွင့်ရရှိရေးကနေစတင်ခဲ့တာဖြစ်တဲ့အတွက်ကြောင့်လေ1848ခုနှစ်ကကြိုးပမ်းခဲ့ကြတဲ့အမျိုးသမီးတွေရဲ့တမိုင်းကိုတင်ပြလိုပါတယ်။မော်လီမက်ဂရဂါကတော့ NUHB လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါလေ
။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်တည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်းလူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1860ခုနှစ်မှာဆူဇန်ဘီအန်တနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ် Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများဒန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့ဆနကောဖောလ်စ်ဂျီညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျီညာစာရန်ကြီးမှာသူကအမေရိကန်ပြည်နယ်အနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘက်ကေဒီစတန်တန်တို့လိုအမျိုးသမီးအကျိုးတော်ဆောင်ရွက်ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်ဆနကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွေကြီးညာစာရန်ကြီးကိုစနကဖောလ်စ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရပါအခွင့်အရေးတွေရှိကြပါလေ။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လက်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါလေလို့ Seneca Falls ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါလေ။ဆက်ရှိနဲ့19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုန်းနဲ့ညာစာရန်ကြီးမှဝေဖန်ထားပါလေ။
He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြပဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လက်စားဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့
He has monopolized nearly all the profitable employments. And from those she is
ပြင်ဆင်ခြင်းမှာမဲ့လာလာရှိတဲ့လုပ်ငန်းတွေအလုံးနီးပါးကိုအမျိုးသားတွေကလုပ်ကြီးအုပ်ထားကြပါတယ်။မြို့သမီးတွေလုပ်ငန်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လာစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့စနီကာဖောလ်စီနီယာစာရန်ကြီးမှာထောက်ပြထားပါတယ်။
Now, in view of this entire disfranchisement of one half the people of this country, we insist that they...
Kulo Matiare Ubridwe, Bada Ine, Lumuye, Pinikam, Buago, Machina Jare, Nangaye, Luye, Tuashire, Mutmidwe, Seneca Falls Tinya Saranjima Popia Tava Jong Tim Pia Yim Didrim Baye Mutmiya Gandagu Yigong Chu Apai Shin.
You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not an novice any longer.
ဒေါ်လာလာတန်စီစဉ်တက်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးတော့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ Facebook လူမှုကွန်ရက်မှာပြန့်နှံ့နေတဲ့အမေရိကန်တရားသူကြီးဖရန့်ကပရီယိုနဲ့အကြောင်းနဲ့ဒီ Alaska ပြည်နယ်ကငါဖန်ပွဲတော်အကြောင်းကိုကိုအောင်အောင်ကတက်ဆက်ပေးထားပါလိမ့်ရှင်
American Bidangju Shino Pinega, Yadu Yidu Uye Musi and Sumbeche Vidoria, Facebook Lumu Kunyama, Assistant Lesser Kamya Wikeja Pidena, Tan and Chibido Jishu Kejaware, Belo Murigu, Belo Ponza Mutan Tiadu Jiga, Zumpia Pigerawale, Dijon Timia Birame, Row Island Pinega, Tessa, Ue, Tiadu Jia, Tiakunga Sin Jedrigu, Facebook Domu Dureja, Tessa Miawini Japi, Tuya Luda Sane, Pu Mu, the Yentinia Hata, Nobi Pura Darigu, အလုံးကနှစ်ချိုက်သဘောကျနေကြတာပါ။ပရိုဗီဒန့်မြို့ကလေးကလမ်းစည်းကမ်းရေစည်းကမ်းချိုးဖောက်သူတွေကိုပြစ်ဒဏ်ပေးရေးယူတဲ့အမှုတွေကိုကြားနာနေတဲ့ဗီဒီယိုတွေလူမှုကွန်ရက်မှာတန်းတရာ80လောက်ကြည့်ရှုခဲ့ကြပြီးဘာသာစကားအတော်များများနဲ့လဲစာရင်းထိုးကြည့်ရှုခဲ့ကြသူတွေကတရားသူကြီး Frank Caprio အပေါ် YPGU over ပေးကြပါရယ်။
Why have we gone viral? I think it's because people are so accustomed and
တရားခွင်ကကျွန်တော်ရဲ့ဗီဒီယိုတွေဟာအားလုံးကြားမှာဘာကြောင့်ပြန့်နှံ့နေလဲဆိုတော့
ပုဂ္ဂိုလ်ရဲ့အခက်အခဲတွေဘယ်လိုပဲရှိနေရှိနေတရားဥပဒေမှာဥပဒေအတိုင်းပြင်းထန်တဲ့အရေးယူလေးရှိတာကိုပဲလူတွေကကြုံရလေးရှိတာကြောင့်မှာအားလုံးသိကြတဲ့အတိုင်းပဲဘဝဆိုတာအခက်အခဲတွေနဲ့ပြင်းထန်နေလေးရှိပါတယ်တရားခွင်ကိုလာတဲ့လမ်းစည်းကမ်းချိုးဖောက်သူတွေမှာကလင်ငယ်ပါလာရင်လဲအဲ့ဒီကလင်ငယ်တွေကိုတရားသူကြီးကာပရီယိုကသူ့ထိုင်ကုန်စီလာစေပြီးသူတို့မိဘတွေကျူးလွန်တဲ့စည်းက န်းချောင်းပြီးရင်ကောလိပ်ဆက်တဲ့ဖို့ဂရီပေးစီတာစတဲ့နည်းလမ်းတွေကိုအသုံးပြုပြီးတရားခွင်ဟာအလုံးအတွက်စိတ်ချမ်းမြေ့စရာဝန်းကျင်တစ်ခုဖြစ်တယ်ဆိုတာကိုပြသလို့ရှိပါတယ
် I am particularly sensitive when youngsters come into the courtroom because I think that
တရားခွင်ကိုကလေးတွေပါခေါ်လာရဲဆိုရင်တော့ကျွန်တော်သတိထားပါတယ်ဒါဟာအနာဂတ်မှာသူတို့ရဲ့စဉ်းစားပုံတွေကိုပါပြောင်းပြစ်နိုင်တာကြောင့်ပါအထူးသဖြင့်တော့တရားဥပဒေပေါ်မှာသူတို့ဘယ်လိုထင်မြင်သွားမလဲဆိုတာကိုပါထည့်သွင်းစဉ်းစားလို့ရှိပါတယ်
ဒါအပြင်တန်ငင်းငွေတစ်ခါတည်းမပေးဆောင်နိုင်သူတွေအတွက်လစဉ်ပေးဆောင်နိုင်권ရဖို့လဲတရားသူကြီးကာပီယိုကစီစဉ်ပေးလို့ရှိပါတယ်။လန်စီကန်ဖောက်ပြတာကြောင့်သားတဦးဆုံးရှုံးခဲ့တဲ့မိခင်တဦးပေးဆောင်ရမယ်။တန်ငင်းငွေဒေါ်လာ400ကိုရှော့ပစ်ပေးခဲ့တယ်လို့ကလင်းငယ်တွေနဲ့အတူလာတဲ့မိဘတွေကိုတန်ငင်းငွေမပေးဆောင်စေတော့ပဲကလင်းငယ်တွေအတွက်မင်းလေစားကောင်းကောင်းဝယ်ကျွေးခိုင်းတာလိုမျိုးလဲမစ္စတာကာပီယိုဆုံးဖြတ်ပေးလို့ရှိပါတယ်။
And I think I should take into consideration whether somebody is sick and whether their mother died and whether they have kids who are starving and
whether ကျွန်တော်ကြီးကောင်းရဲ့လားအမေဆုံးပြီးကာစားဖြစ်နေမလားကလင်းငယ်တွေရှိနေလားဆိုတဲ့တကယ်လက်တွေ့ဘဝကအခြေအနေတွေကိုထည့်ပြီးတော့စဉ်းစားလေးရှိပါတယ်ဒါဟာကျွန်တော်တက်တော့အရေးကြီးပါတယ်စီမင်းစီကံဥပဒေတိုင်းသာမဟုတ်ဘဲနဲ့နှလုံးသားနဲ့လည်းဆုံးဖြတ်ပါတယ
်သူတစ်ပါးရဲ့ခက်ခဲကိုနားလည်စာနာဆုံးဖြတ်တဲ့အလေးချင်းကိုအီတလီကနေအမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်တဲ့ဖခင်ဖြစ်သူစီကအမွေရရဲ့လားလို့တရားသူကြီးကာပီယိုကပြောပါတယ်။က ကိုယ်တိုင်ခက်ခဲတွေရှိနေတဲ့ကြားမှာပဲသူဖခင်ဟာနှိုးရောင်းတဲ့အချိန်မှာအချိန်မီအဖို့ကမပေးနိုင်သူတွေကိုလည်းဆက်လက်ရောင်းချပေးခဲ့ဘူးပါတယ်။မစ္စတာကာပရီယိုကိုယ်တိုင်ရဲ့ဘော့စတန်မြို့ကဆာဖော့ခ်တက္ကသိုလ်မှာဥပဒေတန်းများပဲတက်ရောက်နေစဉ်အထက်တန်းကျောင်းတစ်ကျောင်းမှာတမိုင်းတင် जा ပေးပြီးဝင်ငွေရှာခဲ့ရသူပါ။အဲဒီနောက်ဥပဒေပညာရှင်တယောက်ဖြစ်လာပြီးနောက်ပိုင်းမှာတော့1985ခုနှစ်ကစလို့မြို့နယ်တရားရုံးမှာအချိန်ပိုင်းတရားသူကြီးဖြစ်လာပါတယ်။အဲ့နောက်နှစ်အတန်းကြာမှာတော့တရားသူကြီးရဲ့ညီကိုတော်ဆက်သူဂျိုးက Caught in Providence ဆိုတဲ့တရားစီရင်ခန်းအခန်းဆက်ရုံးမင်တရားအစီအစဉ်တစ်ခုကိုရိုက်ကူးတင်ဆက်ခဲ့ပြီးတဲ့နောက်လူများကြည့်ရှိခွင့်ရခဲ့ပြီးအားလုံးကအလေးထားအတိမတ်ပြုတဲ့တရားသူကြီး Frank Caprio အဖြစ်လူသိများလာခဲ့တာပါခင်ဗျာ။ American အနောက်မြောက် Alaska ပြည်နယ်ကနိုင်ကျွန်းဆယ်မှာရှိတဲ့ဟုံးမမျိုးကလေးဟာဟီလီဘတ်ငါအပေါ်များဆုံးမျိုးလိုတော်တင်စားပြောကြပါရယ်ဟီလီဘတ်ဒါဘီဆိုတဲ့ငါဖက်ပွဲတော်ကိုလည်းနှစ်ပေါင်း30ကျော်ကြာကျင်းပလာတာပါအလစကားပြည်နယ်မှာဆိုရင်ခီးသွားတွေလဲပတ်တဲ့ရာသီဘယ်ရီသီးခူးတဲ့ရာသီမူးစ်သမင်ဖန်းတဲ့ရာသီဆိုပြီးရှိပေမဲ့ကချက်မက်ပင်လယ်အော်ကဟုံးမမျိုးကန်တွေအတွက်တော့အဲ့ဒါတွေအလုံးထက်ငါများတာဟာအရေးကြီးဆုံးဖြစ်ပါတယ်မေလကနေအော်တိုဘာလအတွင်းကဘာတလောကထောင်နဲ့ချီတဲ့သူတွေဟာဟီလီဘတ်ဒါဘီငါဖက်ပွဲတော်အတွက်ဟုံးမမျိုးကလေးကိုလာရောက်ပြီးပြိုင်ပွဲဝင်ကြပါတယ်ပြိုင်ပွဲကျင်းပရေးတာဝန်ခံ Brigade Mayoga ငါဖန်ပွဲတော်အကြောင်းအခုလို့ရှင်းပြပါတယ
် So you can buy a ticket for $10 for each day that you fish and then you go out and you go fishing and if you get a tag
ငါဖန်ရေတရက်ကို30နဲ့လက်မှတ်ဝယ်ရပါမယ်အဲ့နောက်စီစဉ်ပေးထားတဲ့ငါဖန်ဆက်လေးနဲ့ထွက်ပြီးတော့ငါဖန်တဲ့အခါမှာအရင်မိထားပြီးအမှတ်သားချက်ပြန်လွတ်ပေးထားတဲ့ငါတွေမိလာရင်ပဲဖြစ်ဖြစ်ငါကြီးတွေမိရင်ပဲဖြစ်ဖြစ်ကန်းကိုပြန်ယူလာပါတယ်အဲ့နောက်လေးချိန်ချိန်ကြီးဘာဆက်လုပ်မလဲဆိုတာကတော့သူတို့သဘောအတိုင်းပါပဲတချို့တွေကတော့မိလာတဲ့ငါးတွေကိုပြန်လွတ်ပေးပါတယ်ပြိုင်ပွဲမှာအနိုင်မရတဲ့ငါးကြီးတွေကိုတော့ပြန်လွတ်ပေးဖို့ကျမတို့ကလည်းတိုက်တွန်းပါတယ်ငါးကြီးတွေဟာအများအပြားအမတွေဖြစ်တာကြောင့်ရေရှည်အထွက်မျိုးဆက်ပြန့်ပွားနိုင်အောင်ပ
ါငါးဖန်ပွဲတော်မှာလာရောက်ကြတဲ့သူအများစုဟာငါးဖန်လုပ်ငန်းကိုတမွေးဝမ်းကြောင်းလုပ်ကင်နေကြသူတွေပါဒါပေမဲ့အပြောငါးလာများသူတွေထဲမှာအမျိုးသမီးနဲ့ကလေးတွေလည်းပါဝင်ပါတယ်ငါဖန်သမားတဦးဖြစ်တဲ့ James Spencer က
Yeah it's a big industry I mean there's a lot of people that the charter guys that make a living
ငါဖန်လုပ်ငန်းဟာအကြီးကြီးပါကျွန်တော်လိုပဲတော်တော်များများလည်းဒီလုပ်ငန်းနဲ့ဆက်လက်ပေါ်မှာနေပြီးတော့ဘဝရည်တည်ရုန်းကန်ကြပါတယ်အခုတော့အကြီးဆုံးငါဖန်ပြီးတော့အလုံးကအာယုံဆိုင်နေကြတာပါ
Christian Smith ဟာ California ပြည်နယ်ကနေ Alaska ကိုငါးလာမြားသူပါတကယ်ချင်းနေတဲ့အတူငါးနှစ်မြောက်ငါးလာမြားတာပါဒီငါးဖန်ပွဲတော်လာကြသူတွေအားလုံးလက်ချီတက်တက်ပြန်သွားရအောင်မျိုးမရှိအောင်တာဝန်ရှိသူတွေဘက်ကစီစဉ်ထားပေမဲ့ Hilly Bet ငါးဖန်မိဖို့ကတော့ကြွန့်ကျင်မှုလိုအပ်တယ်လို့ဆိုပါတယ
် Well you got to learn how to do it first and then you have to have muscle
ငါးဖန်တောင်းအရင်သင်ရပါမယ်ပြီးတော့ခွန်အားလည်းလိုတယ်လေအဲ့ဒီငါးတွေကပြေးဖို့ပဲပြင်နေပြီးလေးလေးလေးတယ်ပြီးတော့ဘေးတရာကျော်လောက်ကိုဆွဲတင်ရမှာပါအဲ့ဒီနောက်မှာတော့အသားလွားအိခန်းနဲ့ထက်ခဲထားပြီးတော့အိမ်မှာတစ်နှစ်ပတ်လုံးစားကြပါတယ
်အာဂျန်အရီကတော့ငါးလာဖန်သူတွေကိုအသားလွှာရမှာကူညီပေးနေသူပါသူဟာစပိန်ဘာသာစကားနဲ့မာစတာဘွဲ့ရထားပြီးဆီယာမတယောက်ဖြစ်ဖို့ဤမန်ထားသူပါဒါအိမ်နဲ့လဲနေရာဒီရောက်တိုင်းဒီငါးဖန်အလုပ်မှာပျော်မွေ့နေသူပ
ါ Ooh, the biggest one I've ever dealt with was last year I filleted a 250 pound fish.
မင်းလက်ကမိတဲ့ငါးကတော့အကြီးဆုံးပါအသားလွှာပြီးသားပေါင်150လောက်ရပါတယ်။ George ဆိုရင်ပေါင်300လောက်ထိရပါတယ်တကယ်ကိုအကြီးကြီးပါ
။ဒီငါးဖက်လုပ်ငန်းလုပ်ကင်ရမှာအင်အားစိုက်ထုတ်လုပ်ကင်ရပေမဲ့အာဂျန်ကတော့မငြင်းညူပါဘူး
။ Alaskan women are pretty tough so there's definitely a lot of
girls. Alaska ကမျိုးသမီးတွေဟာတကယ်ကိုသင်ပါပြီးဒီအလုပ်လုပ်ကြတဲ့သူတွေဟာခနာကိုလည်းတောင့်တင်းကြပါတယ်
။ Alaska ပြည်နယ်ကငါးဖက်သမားတွေဟာ Salmon, Halibut နဲ့ဟာရင်းငါးတွေပါဝင်တဲ့ငါးတန်ချိန်နှစ်တန်းကျော်နှစ်စဉ်နှစ်တိုင်းဖန်ဆီးလေးရှိပါတယ်။အကြီးဆုံးငါးဖန်လုပ်ငန်းအခြေစိုက်တဲ့ပြည်နယ်လေးဖြစ်ပါတယ်။ငါးဖန်လုပ်ငန်းဟာအနေနဲ့များပြီး1934ခုနှစ်ကစလို့အင်ဂျီမလာနိုင်ငံငါးဖန်ရေလူသား80လောက်အတွက်အထိအမတ်ကြောက်ရွံ့လဲဟုံးမမြို့မှာစိုက်ထူထားပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဘေးအန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့ရောငါးမျိုးဆက်စိတ်သွုံးမှုသွားစီဖို့ရွယ်ပြီးငါးဖန်လုပ်ငန်းအတွက်တင်းကျပ်တဲ့စီမင်းဥပဒေတွေကိုပြည်နယ်အစိုးရကချမှတ်ထားပါတယ်ခင်ဗျာ။
ကိုအောင်အောင်စီစဉ်တည်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်ထုတ်လွှင့်ပေးထားပါရဲ့ရှင်
။မြန်မာနိုင်ငံမှာညများဆဆနဲ့
ဒုရဲကြီးကြီးမားမားတွေ့ရတယ်ကျောက်စိမ့်ဟာနာမည်ကသာကျောက်စိမ့်ဖြစ်ပေမဲ့အယောင်မစိမ့်ပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်အမျိုးမျိုးရှိတဲ့ကျောက်စိမ့်ကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်ဒီကျောက်စိမ့်ရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကျောက်ရဲ့ပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါကမ္ဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စိမ့်အလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စိမ့်လို့ခေါ်တဲ့ Jade မှာ Nephrite နဲ့ Jade ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စိမ့်မှာတန်အောက်ဆိုင်နဲ့ Magnesium ပါဝင်မှုအချိုးအစားပေါ်မှာမူတည်ပြီးအယောင်အရင်အနုပွားပါတယ်။တန်ထက်ပိုပြီးကြဲဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစိမ်းရဲ့မီကိုစိမ်းအနည်းနဲ့အမဲရောင်ကြောက်စိမ်းတွေအထိတွေ့နိုင်ပါတယ်။မက်ဂနီဆီယမ်ကျွဲဝါပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်။အဖြူအစိမ်းဖြော့ကနေခန်းဖြော့ရောင်အထိရှိတာပါ။ဒီထဲမှာတန်ဖိုးအခြေဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြတ်စိမ်းရောင်လို့ဦးတင်ကျော်တန်ကပြောပါတယ်
။ကြောက်စိမ်းရောင်တော့သူကအကောင်းဆုံးရောင် Emerald Green ကမြတ်စိမ်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလည်တာမျိုး။တော့မြတ်စိမ်းရောင်ဆိုတာစိမ်းအဖြောက်မဟုတ်ဘူးသူကလေ။ပြန်နေနေလေးငွေတဲ့အစိမ်းရောင် Emerald အကောင်းဆုံးအရောင်ကြတော့ညှို့တဲ့ခါကျဘလို့ပြောလဲဆိုတော့ Grass Green Color လို့သူကသုံးပြနေတကယ်မြခင်းစိမ်းရောင်ပေါ့နော်အဲ့တော့အစိမ်းဟာအစိမ်းအဖြောက်မဟုတ်ဘူးအပြန်နေနေငွေတဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ်းမှာအရောင်အနည်းနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စိမ်းတစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုရဲ့ပုံမှာမူတည်မနေဘူးလို့လည်းပြောပါတယ်
ကျောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုလေးပေါ်မှာလေးဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောင်ပါလေမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကျောက်စင်းဆိုတာအလင်းပေါက်တဲ့တွန့်တွဲမျိုးမဟုတ်ပါဘူးသူကအလင်းမှုံနဲ့အလင်းပေါက်လို့ညီပါပဲရှိပါတယ်ကျောက်စင်းတစ်ဝင်ကမှလူပြောက်ကကျောက်စင်းလာပြတယ်အဲ့ကျောက်စင်းကအလင်းပေါက်နေတယ်တော့ဗရမားနေတာလို့အဲ့ဒါဆိုကျောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုံ translucentအစင်းလောက်ပဲရှိပါတယ်အလင်းပေါက်လို့ညီပါပဲရှိပါတယ်အလွန်ဆုံး semi transparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စိမ့် inferior shade ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစင်းရောမဟုတ်တဲ့ကြောက်စိမ့်ရဲ့တခြားအရောင်တွေကဘာအရောင်တွေပါလဲ
ကြောက်စိမ့်ကသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာမင်းကနီးဓာတ်နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်။အဲခရမ်းရောင်မှလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူတန်းတဲ့ခရမ်းရောင်ရှိနိုင်တယ်။အနီနည်းနည်းပူတန်းတဲ့ခရမ်းရောင်ရှိနိုင်ပါတယ်။အဲ့တော့အခုလက်တလုံးမှာတော့အနီတန်းတာနဲ့အပြာတန်းတာဆိုအနီတန်းတာကိုလူကပူကြိုက်ပါတယ်။နော်ကျွန်တော်ဗမာလူပြောမယ်ဆိုတော့မယန်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်နော်။သူကမြားစုကတော့ဗေဒရောင်ပေါ့။အဲ့ဒီဗေဒရောင်ကမှနည်းနည်းပန်းရောင်ဆက်တဲ့ဟာကိုပူတံမိုးထားတယ်လို့သတ်မှတ်တယ်လို့ကြည့်ပါတယ်။ဟောအဲ့တော့ဒါကတရားအောင်ပေါ့။ဟောနောက်ပါရှိနိုင်တယ်ဆိုကျွန်တော်တို့ဟိုလိမ္မော်ရောင်လေးရှိနိုင်ပါတယ်။လိမ္မော်ရောင်ကအမ်ဘာဂျိတ်လို့ခေါ်မှာပေါ့။သူကပင်းရောင်ပေါ့နော်။သူကတော့ဘာကြောင့်ပင်းရောင်ဖြစ်လဲဆိုအိုင်းအော့ဆိုက်ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်။အဲ့တော့အဲ့ပင်းရောင်မှလည်းလူပဲနည်းနည်းလေးပင်းရောင်ဖြုတ်ဖြုတ်ရင်နာအဲ့လိုမျိုးလူအကြိုက်ပေါ်မှုကြီးပါတယ်အနီနီးွားပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ဖြော့သွားရင်အဝါလောက်ထိကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နော်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံး black ပေါ့နော် black jade အဲ့လိုအကြောင်းထိရှိနိုင်ပါတယ်အဲ့တော့ကျွန်တော်သိတော့ကတော့ black jade ဟာအစိမ့်သိရင်သွားတဲ့အတွက် black color လို့ဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ်းရောင်တွေ့ရတယ်။ဒါမီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အနက်ရောင်ဖြစ်ပါတယ်။အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ်းစိမ်းတာ chromium dot ပါလို့စိမ်းတာ။ chromium dot အရန်ကျွဲဝသွားရင်လည်းအရောင်ရင့်ပြီးတော့အရန်စိမ်းပြီးတော့အနက်လိုမျိုးဖြစ်သွားတာပါ။အဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ်းမှလည်းအရောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်။နော်အစိမ်းဖြော့နော်အပြာငွေ့တယ်မီးခိုးငွေ့မယ်ခုနပြောတဲ့ခရမ်းနော်အဲ့လိုမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအနက်ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အယောင်ဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကတိတ်ပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ့်တစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စိမ့်ကိုလည်းတွေ့နိုင်ပါတယ
်ဘာရောင်မှမရှိတဲ့ကြောက်စိမ့်လည်းရှိပါသေးတယ်လွန်ခဲ့တဲ့အနည်းငယ်လောက်ထိရတော့အဲ့ဘာရောင်မှမရှိတဲ့ကြောက်စိမ့်ဆိုရင်တိတ်ပြီးတော့လူကြိုက်မများပါဘူးတံမိုးလည်းမကြီးပါဘူးသို့တော်သူကဘာရောင်မှမရှိဘူး အလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလေအဲ့တော့အခုကိစ္စဆိုလဲအဲ့ဒါကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလူတော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူကြိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခက်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လဲကြိုက်ရင်ကြိုက်ပါလိမ့်မယ်ခစ်ဆန်တဲ့အမျိုးသမီးတွေပါလေကတော့အဲ့ဒီ ICJ ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလည်းတမျိုးပြန်တွေ့နေ ICJ ကခုန Emerald Green Color လောက်တော့ဈေးမချီဘူးနော်အဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကြောက်စိမ်းရအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘယ်လောက်ထိလဲဆိုဆိုပါစို့ကြောက်စိမ်းရစိမ်းမဆိုတော့လုံးဝဘာကြောင့်မှမရှိတဲ့အလင်းလည်းမပေါက်တဲ့ခက်နောက်နောက်ကြောက်စိမ်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ကြောင်းနေရတယ်အပဒီတွေပါလုတ်တယ်အကြောင်းစင်းကဖြူစွန့်နေတာကိုယ်ရင်ကလည်းထူးဆန်းမှုဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲ။တော့ပြောမယ်ဆိုရင်တော့ဒီအလှပနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်။ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လေရှိကြပါတယ်။အပြာရောင်တန်းတဲ့ကြောက်စင်းဟာနှက်ပြီကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်လို့တတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းနဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကြောင်းမြေရတနာတွေထဲမှာကြောက်စင်းရဲ့တဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တက္ကသိုလ်တက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ရက်တောက်ကြနေ냐ပဲအတန်နှွှဲစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအတန်လွှင့်နေတဲ့တနာရီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိပြန်ပြီးနားဆင်နိုင်ပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 40နဲ့ 49 တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။အခုတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်။
တူရကီသမ္မတရေဂျက်တာယီအာရဝန်ကအာရဝန်ပြီးခဲ့တဲ့မေလဝါရှင်တန်ဒီစီကိုလာရောက်ခဲ့စဉ်အတွင်းညဉ့်ညံ့ဆန္ဒပြတဲ့သူတွေကိုတိုက်ခိုက်ခဲ့တဲ့ဆိုရဲဆွဲချက်နဲ့တူရကီလုံခြုံရေးအဖွဲ့ဝင်15ဦးပါဝင်စုစုပေါင်းလူ19ယောက်ကိုအမေရိကန်တရားရုံးကတရားစွဲချက်တင်လိုက်တာဟာကြားလို့မကောင်းတဲ့အရှုပ်တော်ပုံဖြစ်တယ်လို့တူရကီသမ္မတအာရဝန်ကပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှတရားရေးစနစ်ဘယ်လိုလဲပတ်လုဆောင်နေရဆိုတာဒီစွဲချက်ကရှင်းရှင်းလင်းလင်းပြသနေတာဖြစ်ပြီးတော့သူအနေနဲ့အခုလအတွင်းကြောက်မျိုးကိုတွားရောက်တဲ့အခါမှာသမ္မတထရမ့်နဲ့ဒီကိစ္စကိုဆွေးနွေးသွားမှာဖြစ်တယ်လို့သမ္မတအာရဝန်ကတောက်ချနေကအစ္စတန်ဘူးမြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရှေ့တောင်ပိုင်းဟမာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့မြ၊မုန်တိုင်းတန်တင်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်မီရောကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်နဲ့လူဝီဇီယားနာပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးဝင်ရောက်တက်ခတ်သွားတဲ့ Harvey Hurricane မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့် September လအတွင်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ရန်ပုံငွေတွေပေးထားပြီဖြစ်တယ်လို့လည်းအင်မီရောအမိမီလုံခြုံရေးချန်ပီတောင်ဘော့ဆတ်ကပြောပါရခင်ဗျာ။ကင်ညာသမားအူဟူဒူကင်ညာတက်ကပြီးခဲ့တဲ့လကသူနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်ခဲ့တဲ့ဆုံးဖြတ်ချက်ကိုသူ့အနေနဲ့လက်ခံသွားမှာဖြစ်တယ်လို့တောက်ကြနေကပြောလိုက်ပါတယ်။တရားရုံးချုပ်ရဲ့ဒီဆုံးဖြတ်ချက်ကိုသူတူတယောက်တည်းအနေနဲ့သဘောမတူပေမဲ့ဆုံးဖြတ်ချက်ကိုလက်ခံတယ်လို့ပြောပါတယ်။ဒီဆုံးဖြတ်ချက်ပေါ်မှာသူ့အနေနဲ့လက်ခံသွားမှာဖြစ်ပေမဲ့လူ6ယောက်ကတိုင်းပြည်လုံးကပြည်သူတွေရဲ့ဆန္ဒကိုစန့်ကျင်ပြီးဆုံးဖြတ်ခဲ့တာဖြစ်တယ်လို့မစ္စတာကင်ညာတက်ကဝေဖန်ခဲ့ပါတယ်။အတိုက်ခံကောင်းစာရိုင်လာအတင်းကကပြီးခဲ့ဩဂတ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလကိုပယ်ဖျက်ပေးဖို့တဲ့တရားရုံးကိုတရားဝင်လျှောက်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စက်တင်ဘာလတည့်ရတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ဂျင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်ရှင်။ပြည်ရေအမေရိကန်တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.